1384ခုနှစ်ဝါကောင်လဆန်း17ရက်2022ခုနှစ်ဩဂုတ်လ28ရက်နေ့ညတွင်ကိုမျိုးဓမ္မဒုတတော်ရန်သာသနာ့ရည်သား၌တတိယခြေဝါတွင်3လတရားကျင့်3ကြရာ၌ခေါ်ကြအပ်တော်ခန္ဓာဝက်ကတန်ယုတ်ပုပ္ပဝေ၌လာရှိသောပုပ္ပသုတ်တံအငင်းအခုံတရားတော်လို့တန်ယုတ်တဏိကေမှာငင်းခုံခြင်းနဲ့ဆက်ဆက်ပြီးတော့ဘုရားရှင်ဟောကြားခဲ့တဲ့တရားဒေသနာဟောကြားလာကြမယ်ရှင်ဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိတ်ညာသုံးလောကထွတ်ထန်သဗ္ဗညုမြတ်စွာဘုရားကိုနမောတတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော်ဆံရအောင စီရဝံကျောင်းတိုင်မှာတရင်သုံးပြီးတော့နေတဲ့အချိန်တရားဓမ္မနာယူကြတဲ့ယဟန်သံဃာတို့ကိုဘုရားမြတ်စွာမိတ်ရှိတယ်ငါသည်လောကနဲ့ငင်းခုန်ဘူးလောကကသာလျှင်ငါနဲ့ငင်းခုန်တယ်လို့ဘုရားရှင်ကမိတ်ရှိပါတယ်ဘုရားမြတ်စွာကလောကကိုလောကကိုမငြင်းဘူးတယ်မငြင်းခုန်ဘူးတယ်ဘုရားရှင်ကိုယ်တော်မြတ်ကြီးပွင့်တော်မူတဲ့အချိန်ခါမှာမြတ်စွာဘုရားရှင်ဟောကြားတဲ့တရားဒေသနာဗုဒ္ဓဝါဒဆန့်ကျင်တဲ့သူတွေကန့်ကွက်တဲ့သူတွေရှုတ်ချသူပြစ်တင်သူတွေလည်းပဲအများပြားရှိခဲ့ပါလေ ဒါသဘာဝတရားပေါ့ဘုရားမပွင့်ငင်တွေကရှိနှစ်ပြီးသားအယူဝါဒတွေနဲ့မြတ်စွာဘုရားရှင်ဟောကြားတဲ့အယူဝါဒသည်တူညီတာရှိတယ်လို့မတူညီတာလည်းရှိမှာပဲလူတွေရဲ့ကိုယ်ကိုယ်ယုံကြည်မှုဆံရတန္တရာလွန်မြောက်မှုဆံရာတရားဓမ္မကျင့်ကြံအားထုတ်မှုနဲ့သက်ဆံရာတွေမှာအချို့ချို့နေရာတွေကြတော့မြတ်စွာဘုရားရှင်ဟောပြောချက်သည်ရှိနှင့်ပြီးသားအယူဆအယူဝါဒတွေနဲ့ဆန့်ကျင်ဘက်ကိုဖြစ်နေအဲ့တော့အတိုက်ခံနေဘုရားတို့တချို့တချို့တော့ပညာရှိလို့ပြောရတဲ့သူတွေပေါ့ပညာရှင်တွေလူတွေရလည်းရှိတယ်နတ်ထဲရလည်းရှိတယ်မပကပြမာတို့လို့ပြမာတွေရလည်းပဲရှိယခန်ပရိသတ်တွေရှိသလိုလူပရိသတ်တွေလည်းပဲရှိတယ်မင်းပညာရှိပုံနာပညာရှိတွေလည်းရှိအဲ့ဒီသူတွေကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့လာလာပြီးတော့ငင်းညက်ခုံညက်မကြခဏဆိုသလိုဝါဒယူဝါဒကြီးရရှင်ပြန်ရတာတွေပေါ့ဘုရားကြီးသုတ်တန်နေတဲ့မှာတွေ့ရနိုင်မယ်ဒီသုတ်တန်ဒီဒါဟိုအကြောင်းပြုပြီးတော့ဘုရားရှင်မိတ်ကြားကဖြစ်ကောင်းဖြစ်နိုင်မယ်ပေါ့ရန်တို့တဲ့ငါသည်လောကနဲ့မငင်းခုံပါဘူးလောကဆိုတာတတ္တလောကပေါ့ဘာလောကတော့တတ္တလောကဆိုတာသိရှိတတ္တဝါတွေဒီလောကမှာနေကြတဲ့သူတွေနဲ့ဘုရားရှင်ကအငင်းခုံမလုပ်ဘူးသို့သောလောကကသစ္စာဘုရားရှင်ကိုလူတွေရပေါ့သစ္စာဘုရားရှင်ကိုလာလာပြီးတော့အငင်းခုံလုပ်တယ်ယဟန်တို့တရားအတိုင်းပြောဆိုတတ်သူသည်လောကမှာဘယ်သူနဲ့မှငင်းခုံမဖြစ်ပါဘူးတဲ့မဆက်လက်ပြီးတော့မိကြတဲ့စကားတရားအတိုင်းပြောဆိုတတ်သူသည်လောကမှာဘယ်သူနဲ့မှမငင်းခုံဘူးကငင်းခုံစရာလည်းမရှိဘူးပေါ့သူပြောတဲ့စကားသည်ဘာနဲ့အညီပြောတာတရားနဲ့အညီပြောတာပါဆိုတော့ခေါင်းကြီးတို့ပြိဋ္ဌာန်ကြီးငင်းခုန်စရာကန့်ကွက်စရာပြစ်တင်စရာရှုတ်ချက်စရာရှိသေးလားဘာနဲ့အညီပြောတော့ကတရားနဲ့အညီတရားအတိုင်းပြောဆိုတတ်သူသည်လောကမှာဘယ်သူနဲ့မှမငင်းဘူးတဲ့ယဟန်တို့တဲ့ဒီလောကမှာပညာရှိတို့ကမရှိပါဘူးလို့သတ်မှတ်ခဲ့တာကိုငါဖုရားကလည်းပဲမရှိဘူးလို့ပဲဆိုတယ်မငင်းဘူးဆိုတဲ့အကြောင်းကိုဘုရားရှင်ပြောနေတာပညာရှိတွေကမရှိဘူးလို့သမုတ်ခဲ့တာသတ်မှတ်ခဲ့တာပြညတ်ခဲ့တာကိုမြတ်စွာဘုရားကလည်းဘာပဲပြောတော့မရှိဘူးလို့ပဲပြောတယ် ဒီလောကမှာပညာရှိတော့ကရှိပါတယ်လို့သတ်မှတ်ပညာသမုတ်အတ္တကိုငါဘုရားရှင်ကလည်းပဲရှိတယ်လို့ပဲပြောပါတယ်နော်ဆိုလိုတာမြတ်စွာဘုရားရှင်ပြောကြတဲ့စကားဟောပြောတဲ့တရားသည်ပညာရှိတို့ရဲ့စကားနဲ့တထက်တဲ့တကယ်တသိနားလေတဲ့ပညာရှင်လေးသိဉာဏ်အလိမ္မာပြည့်စုံသူတွေရဲ့ပြောဆိုဆုံးမတဲ့စကားဟောပြောတဲ့အယူဝါဒနဲ့မြတ်စွာဘုရားရှင်ရဲ့အယူဝါဒသည်ဆန့်ကျင်ဘက်မဖြစ်ဘူးပေါ့နော်ဆန့်ကျင်ဘက်မဖြစ်ဘူးတဲ့ပညာရှိတွေကမရှိဘူးလို့ပြောတာကိုငါဘုရားကလည်းပဲမရှိဘူးလို့ပဲပြောတယ်ရှိတယ်လို့ပြောခဲ့တာကိုလည်းပဲငါဘုရားကလည်းပဲရှိတယ်လို့ပဲပြောပါလေတဘောကဲလို့ဆိုလို့ရှိရင်ပညာရှင်တွေနဲ့တကယ်တသိနားလေတဲ့ပညာရှင်တွေနဲ့မြတ်စွာဘုရားရှင်တွေသည်တထက်သေးလို့ပြောကြင်တာဟုတ်ပြီလားတဘောကဘုန်းကြီးတို့ပြောကြလို့ဆိုလို့ရှိရင်မြတ်စွာဘုရားရှင်ဟောပြတဲ့တရားဒေသနာအဓိကအားဖြင့်သစ္စာတရားပေါ့ဗတ္တရားကဲဒီသစ္စာတရားသည်ရှင်ဘုရားအဆူဆူတို့ကဟောကြားဆုံးမသွားတဲ့သစ္စာတရားနဲ့တခြားစီလားတူတူပဲလားကဲအဲ့လိုလေးနားလည်လိုက်ရင်ဒီစကားအရှင်းသွားတယ်နော်ပညာရှိဆိုတာဘုန်းကြီးတို့ကိုကိုကိုသတ်မှတ်တဲ့ပညာရှိမျိုးကိုလေပညာရှိလို့မပြောနိုင်ဘူးအများပညာရှိတယ်လို့ပြောနိုင်တယ်ပညာရှိဖြစ်ခြင်းမှဖြစ်တယ်တကယ်ပညာရှိဆိုတာဒီဘာဟုသိတဲ့သူမှပညာရှိလို့ဘုန်းကြီးတို့ပြောမယ်သစ္စာ၄ပါးပါဦးလေသစ္စာတရားတွေသိမြင်တဲ့သူတွေအမှန်တရားတွေကိုတကယ်တမ်းမြင်သွားတဲ့သူတွေကမရှိပါဘူးရဲ့လို့ပြောတာကိုမြတ်စွာဘုရားလည်းပဲပါပြောလုံးမရှိဘူးလို့ပဲပြောတယ်သစ္စာသိမြင်ပညာရှင်တို့ကရှိပါတယ်လို့ပြောခဲ့တဲ့တရားတွေကိုလေမြတ်စွာဘုရားကပြောတော့အငင်းခုံဖြစ်เสียလို့လားငင်းခုံတော့ဖြစ်သေးလားကဲဆိုလို့ရှိရင်အငင်းခုံဖြစ်နေတယ်ဆိုတာဒီဘယ်သူနဲ့ဖြစ်ရတာတော့တကယ်ပညာရှိမဟုတ်သေးတဲ့သူတွေသစ္စာမသိမမြင်သေးတဲ့သူတွေနဲ့မြတ်စွာဘုရားရှင်နဲ့ဘာဖြစ်ရတော့အာအယူဝါဒတွေပြန်ကြီးရတယ်နော်နည်းနည်းဘုန်းကြီးထပ်ဖြစ်ပြောမယ်ရသဗျာရှင်ကအနိစ္စလို့ပြောတဲ့သဘောတရားကိုတချို့တချို့သောသူတွေကဘုရားတို့ဘယ်လိုယူတော့နိစ္စလို့ပြောတယ်အနိစ္စဆိုတာမမြဲခြင်းပေါ့နိစ္စဆိုတာဘုရားရဲ့ဝါဒကအနိစ္စကဲတချို့တချို့ဘုရားမပွင့်ငင်တွေကရှိနေပြီးသားလောကလူတွေကပညာရှင်မှာပညာရှိပါလို့သတ်မှတ်ထားတဲ့သူတွေကယူဆရတာခေါ်ပြောနေတာဆွဲကြင်ထားတာကနေစအဲ့လိုဆိုလို့ရှိရင်တော့အငင်းပွားစရာငင်းခုန်ဖြစ်စရာတွေမလာဘူးလားเนาะတို့တော့မြတ်စွာဘုရားရှင်ရဲ့ရှင်းကပွင့်တော်မူတဲ့အဆူဆူသောဘုရားရှင်ကိုယ်တော်မြတ်တို့ကလည်းပဲသင်္ခါရတရားမှန်သမျှဟောဒီဩကာသလောကသင်္ခါရလောကပေါ့နော်တတ္တလောကပေါ့ဘယ်လောကပဲဖြစ်ဖြစ်ဘလို့ဟောတော့မမြဲဘူးအနိစ္စမဟုတ်ဘူးလားမြတ်စွာဘုရားလည်းပဲမမြဲဘူးအနိစ္စလို့ဟောတယ်မှန်လားမမှန်ဘူးလားဟောတာကအမှန်တရားပဲဟောတာပဲအမှန်တရားကိုမသိမမြင်တဲ့သူတွေကမြတ်စွာဘုရားနဲ့ဘာလာလို့တော့အငင်းအခုံလို့တည်ဟုတ်ပြီလားအငင်းခုံလုပ်တယ်ဆိုတာဒီသူဆုတ်ကင်ထားတဲ့အယူဝါဒသူ့ရဲ့ထင်မြင်ယူဆချက်သူနားလေသဘောပေါက်မှုသည်မှန်လို့လားမမှန်လို့လားကဲသူတို့ဆိုရင်ဖယားနဲ့ငင်းတယ်ဆိုတဲ့ဟိုကမှန်တဲ့သူလားမမှန်တဲ့သူကဲတကယ်သိတဲ့သူလားမသိတဲ့သူတကယ်သိတဲ့သူကငင်းစရာလို့လားဟာတချို့ကတရားဓမ္မအငင်းခုံနေဖြစ်တယ်တရားကိစ္စတွေဆွေးနွေးရင်းနဲ့ငင်းညခုံညတွေမပြေလည်ကြဘူးအစမပြေကြဘူးလို့ဖြစ်ကြတယ်ဆိုတာ စဉ်းစားကြည့်တော့တကယ်တရားဆွေးနွေးတာဆိုလို့ရှိရင်ညှင်းခုန်စရာလိုလားတကယ်တရားသူဟာလေးပဲတရားကိုယ်ဟာလေးပဲတရားဆိုအညှင်းပွားစရာရှိလားတစ်ဖက်ဖက်ကမှားနေလို့ဖြစ်မယ်ပေါ့ဒါမှမဟုတ်လေနှစ်ဖက်စလုံးကမှားနေလို့လည်းဖြစ်ကောင်းဖြစ်ဓမ္မမှာညှင်းခုန်စရာအညှင်းပွားစရာမရှိဘူးအမှန်တရားလို့ခေါ်တဲ့သစ္စာတရားမှာအညှင်းခုန်ဖြစ်စရာမရှိဘူးနော်ဒုက္ခသစ္စာသမုဒိယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဒုက္ခသစ္စာဘာမှန်ဆင်းရဲခြင်းအမှန်တရားတကယ်ရှိလားမရှိဘူးလားကဲငင်းစရာလိုလားလက်ငင်းရင်လည်းပဲငင်းတဲ့သူကမှန်လားမှားကဲဒုက္ခဖြစ်ကြောင်းကသမုဒိယဒုက္ခဆင်းရဲတွေဖြစ်လာတာဒီသမုဒိယကြောင့်ဖြစ်တယ်လို့မြတ်စွာဘုရားဟောတယ်။မှန်လားမမှန်ဘူးလား။ကဲဒါဟောမမှန်ပါဘူးလို့လက်ငင်းတဲ့သူကတကယ်သိလို့လားမသိလို့။တကယ်မြင်လို့လားမမြင်လို့။ကဲသူကအမှားကြီးနဲ့လက်ငင်းတာ။အမှန်ပြောတဲ့သူကငင်းတာမဟုတ်ဘူး။ဘသူကငင်းတော့။အမှားပြောတဲ့သူကငင်းတာ။အမှန်တရားကိုသိတဲ့သူကငင်းစရာလိုလားအမှန်တရားသိနေဘာမှငင်းခုံဖြစ်စရာမရှိတော့လောကနဲ့ငါဖုရားဘယ်တော့မှငင်းခုံဘူးတဲ့လောကခါသာအငင်းခုံလာလာပြီးတော့ပြုတ်နေတာတဲ့ဖုရားနော်ကဲဆက်ကြည့်လိုက်ရှင်းသူတော်ကောင်းပညာရှိတွေကမရှိပါဘူးလို့ပြောကြခဲ့တဲ့သဘောတရားတွေမရှိဆိုတဲ့သဘောတွေကိုငါဖုရားကလည်းမရှိလို့ပဲပြောတယ်ပညာရှိသူတော်ကောင်းတွေကရှိပါတယ်လို့ပြောတဲ့သဘောတရားတွေကိုငါဖုရားရှင်ကလည်းရှိတယ်လို့ပဲပြောတယ်ဒီတော့ဖုရားဘက်ကဘုန်းကြီးတို့ပြိဿရေအမှန်တရားကိုဆုတ်ကင်တာတယ်ဒီအမှန်တရားနဲ့လွဲချော်နေတာမှန်သမျှမကန့်ညီတာမှန်သမျှကိုအမှန်လို့ပြောမလားအမှားလို့ပြောဖယားကင်နာတာသည်တကယ့်စံချိန်စံညွှန်းမှန်တရားဒါနဲ့မကိုက်ညီလို့ညင်ရတယ်ခုံရတယ်ဆိုတော့တော့လက်ညင်းခုံတဲ့သူကမှန်လို့လားမှားလို့ကဲအမှန်မြင်လို့လားမမြင်လို့လားအနိစ္စဒုက္ခအနတ္တမြတ်စွာဘုရားရှင်ကဒုက္ခပါပဲလို့ပြောတဲ့သဘောတရားတွေဘုရားဟောတဲ့ဒုက္ခလို့ပြောတဲ့သဘောတရားတွေကိုဒုက္ခမဟုတ်ဘူးအဲ့ဒါတည်းကဒုက္ခပါဆိုပြီးတော့သောတကတက်တဲ့သူတွေလည်းပဲဘုန်းကြီးတို့တချို့တချို့သုတ်တန်တွေမှာနာရဘူးတွေတွေ့ရဘူးတွေပေါ့ကြားရတယ်မြင်ရတယ်ပေါ့နော်ကဲလောကချမ်းသာလောကီစည်းစိမ်တွေဆိုတာဘုရားကပြောတော့ဒုက္ခတချို့တချို့သူတွေကလက်မခံနိုင်ဘူးချမ်းသာနေတာပဲပြည့်စုံနေတာပဲကောင်းကောင်းနေကောင်းကောင်းစားရတာနော်ကိုယ်စိတ်နဲ့ပြချမ်းသာနေတာဒုက္ခပါလို့ဒီဆုံးကံပြီးတော့ညင်းတဲ့သူတွေလည်းမရှိဘူးလားမြတ်စွာဘုရားညင်းတာလားသူတို့ကညင်းတာဘုရားဆုတ်ကင်ထားတာဒီအမှန်လားအမှားလားရှင်းပြရသူတို့ကလည်းပဲဒုက္ခလို့ပြောခဲ့တဲ့သဘောတရားကိုမြတ်စွာဘုရားဒုက္ခလို့ပြန်ပြောတယ်ဒီဒုက္ခကိုနားမလည်တဲ့သူတွေကအဲ့ဒီဒုက္ခကိုဘာထင်တော့ဒုက္ခထင်တဲ့အခါအငင်းပွားစရာဖြစ်တယ်ဒီတိုင်းပဲသွားမြတ်စွာဘုရားရှင်ဟောကြားတာသည်အနတ္တတရားအဲ့ဒီအနတ္တတရားကိုလက်မခံနိုင်တဲ့သူတွေကဘယ်လိုပြောတော့အတ္တလို့ပြောတယ်ကဲငင်းကြတာလည်းမရှိဘူးလားတည်တယ်မြဲတယ်နော်အပြမကြီးဆိုတာအသိရှင်နေတယ်ရှိနေတယ်သူကဖန်ဆင်းတာကျန်တဲ့သတ္တဝါတွေကတည်ကြည်ပျက်စီးတယ်ဖန်ဆင်းရှင်ပြမကြီးဆိုတာမပျက်မစီးတည်တယ်ဆိုတဲ့အယူဝါဒဆုတ်ကင်တယ်ပကပြမာတို့နဲ့မြတ်စွာဘုရားရှင်နဲ့အတ္တနဲ့အနတ္တဝါဒစိက္ခင်ရတိုင်းမဲ့တကယ်ညင်းတာသည်ဘုရားညင်းတာမြတ်စွာဘုရားညင်းတာလားမှားတဲ့သူကညင်းတာဘုရားဆုတ်ကင်ထားတာကအမှန်တရားနောက်တနည်းသွားကြည့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ဟောတဲ့တရားဒေသနာမှာအတုပါလို့ပြောတာရှိတယ်ဘုရားအမြင်ကအတုပါလောကအမြင်ကတုပ္ပကဲဒါကြီးကမတင့်နေဘူး မလှပဘူးမကောင်းဘူးလို့ဘုရားရှင်ကမြင်တယ်လောကကဘယ်လိုမြင်တော့သူ့ဘာလို့မြင်အဲ့ဒီအခါမှာမြတ်စွာဘုရားနဲ့သူတို့ဘာလို့တော့အငြင်းခုန်လို့တယ်ဟုတ်ပြီနော်ဘုရားရှင်ကအနိစ္စဒုက္ခအနတ္တအတုပလို့မြင်တယ်လောကကဘယ်လိုမြင်တော့နေစာဒုက္ခအတ္တသူ့ဘာလို့မြင်တယ်အမြင်တူလားဘာလို့အမြင်မတူတော့တိပုံချင်းတူလားခဲ့အတိမြင်ချင်းမတူဘူးနော်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒီအတိမြင်မျိုးကိုရဖို့လွယ်လွယ်နဲ့ရခဲ့တာမဟုတ်ဘူးလေးသိဉ္ဇင်းနဲ့ကပါတသိပါရမီဖြစ်ကြည်ကြံမှုတွေမြောက်များစွာနဲ့အာထုပ်မှုတွေအများပြားပေးဆပ်မှုတွေအများအပြားနဲ့မှဒီအတိဉဏ်ကိုရခဲ့ကြည်ကြံမှုအာထုပ်မှုမပါတဲ့သူတွေကဘုန်းကြီးတို့ပြိတ္တရဲ့သူတို့အမြင်နဲ့လာငင်းနေဆိုတော့မှန်လားမှားလားမှားတယ်အဲ့တော့ဘုရားရှင်မိတ်ကြားနေတာနော်ဘုန်းကြီးတို့ပြိတ္တသဘောပေါက်ပါသူတော်ကောင်းပညာရှင်တွေကမရှိဘူးလို့ပြောတာကငါဘုရားကလည်းမရှိဘူးလို့ပြောတယ်ရှိတယ်လို့ပြောတဲ့သဘောတရားကိုလည်းပဲငါဘုရားကလည်းရှိတယ်လို့ပဲပြောတယ်ဝေဒနာနော်တင်ညာသင်္ခါရဝိညာဉ်ဝေဒနာတင်ညာသင်္ခါရဝိညာဉ်နောက်တစ်ခါဘုန်းကြီးတို့ရှေ့ကပြောဖို့ကြံသွားတဲ့ယုတ်ပေါ့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာဘယ်နှပါးကခန္ဓာဝကတန်ယုတ်ဆိုတော့ခန္ဓာ၅ပါးတော့ပြန်လာလိမ့်မယ်ဒီလောကမှာပညာရှိတို့ကမရှိလို့သမုတ်ပြီးတော့ငါဘုရားရှင်ကလည်းပဲမရှိလို့ဆိုတဲ့အရာကဘာပါလဲရှေးပညာရှင်တွေကလည်းမရှိလို့ပြောတယ်ဘုရားရှင်ကလည်းပဲမရှိဘူးလို့ပြောတယ်ဘာလဲတဲ့ယဟန်တို့တဲ့ငြင်းငြံခိုင်ခတ်တည်တတ်သောဖောက်ပြန်ခြင်းသဘောတရားရှိတဲ့ယုတ်ဆိုတာမရှိဘူးငြဲတဲ့ယုတ်ခိုင်တဲ့ယုတ်တည်တတ်တဲ့ယုတ်ဆိုတာမရှိပါဘူးလို့ရှေးသို့တော်ကောင်းပညာရှင်တို့ကလည်းပြောတယ်ကမြဲမြံခိုင်ခန့်တည်တတ်တဲ့ယုတ်ဆိုတာရှိလားယုတ်တရားမှန်တယ်ညာဘုန်းကြီးတို့ပြိဿရေမြဲလားမမြဲဘူးလားခိုင်လားမခိုင်ဘူးလားတည်လားမတည်ဘူးလားကဲမြဲမြံခိုင်ခန့်တည်တတ်မှုရှိတဲ့ယုတ်ဆိုတာရှိလားမရှိဘူးလားအဲအဲ့လိုမရှိတာကိုဘုရားရှင်ကလည်းပဲဗာပြောတော့မရှိဘူးလို့ပဲပြောတယ်အဲ့ဒီယုတ်မျိုးကိုငါဘုရားကလည်းပဲမရှိပါဘူးလို့ပဲပြောပါတယ်မြဲမြံခိုင်ခန့်တည်တတ်တဲ့ဝေဒနာရှိလားကဲတချို့ဝေဒနာတွေဘုန်းကြီးတို့ပြိတ္တကသိသဘောကြတယ်ပေါ့ဒီလိုခံစားနေရတာလေးကကောင်းတယ်အဲ့လိုလေးခံစားနေရတာသိကောင်းတာပဲဒီလိုပဲခံစားခြင်းနဲ့ဒီခံစားမှုချမ်းသာဒုက္ခလေးပျောက်မသွားပါစေနဲ့လို့ဘယ်လောက်ပဲအထုတ်အထုတ်ရလားမြဲလို့လားမမြဲလို့နော်ကဆင်းရဲတဲ့ဒုက္ခဝေဒနာကြတော့ဒီဒုက္ခမျိုးမခံနိုင်ဘူးဒီဒုက္ခမျိုးမရရင်ကောင်းမယ်မရှိရင်ကောင်းမယ်မဖြစ်ရင်ကောင်းမယ်ဆိုပြီးတော့တတ်နိုင်သလောက်ကာကွယ်တယ်ဒီဒုက္ခမျိုးမဖြစ်ပေါ်အောင်မခံစားရအောင်ကြိုးစားတယ်အထုတ်တယ်ရလားကဲမရဘူးတော့ငြင်းမြန်ခိုင်ခန့်တည်တတ်တဲ့ဝေဒနာရှိလားရှိသူတော်ကောင်းတွေကလည်းပဲရှိပညာရှင်တွေကလည်းမရှိဘူးလို့ပြောတယ်ညစာဘုရားကလည်းပဲဘာပဲပြောတော့မှန်လားမှန်ကဘုရားခေါ်တာအမှန်ကိုပဲပြောတာအဲ့ဒီအမှန်တရားနားမလည်တဲ့သူတွေကြတော့ဘုရားရှင်နဲ့ဘာဖြစ်စရာတော့ငြင်းကုန်စရာတွေဖြစ်တယ်ဟာမဟုတ်နိုင်ဘူးလို့မဖြစ်နိုင်ဘူးလို့ငြင်းညပြီခုံညပြီပေါ့ဘုရားကသွားငြင်းတာလားသူတို့ကလည်းငြင်းတာသူတို့မသိမှုနားမလည်မှုသဘောမပေါက်မှုကြောင့်ငင်းကုန်နေဖြစ်ရ ဒီတိုင်းမဲ့သွားခန္ဓာ၅ပါးဆိုတော့ပညာသင်္ခါရဝိညာဉ်မြဲမြံခိုင်ခတ်တည်တတ်တဲ့ပညာဆိုတာရှိလားကဲမရှိတာမဟုတ်လို့ရှိသူတော်ကောင်းပညာရှင်တွေကလည်းဘယ်လိုပြောတော့မရှိဘူးလို့ပြောတယ်မြတ်စွာဘုရားလည်းဘယ်လိုပြောတော့ကဲယောဂီတွေကဘယ်လိုပြောတော့မရှိဘူးပဲပြောတာပဲဆိုလေဘုရားနဲ့မငင်းဘူးပေါ့နော်ငင်းလားငင်းဘူးသူတော်ကောင်းပညာရှိတယ်ဟုတ်လားငြင်းမြန်ခိုင်ခန့်တည်တတ်တဲ့သင်္ခါရဆိုတာရှိလားဝိညာဉ်ဆိုတာရှိလားမရှိဘူးကဲအဲ့လိုမြင်နေတာဒီဘု து မြင်တော့ဘုရားရှင်ရဲ့အမြင်မှန်လားအမြင်မှားဘုန်းကြီးတို့တရားကျင့်နေဆိုတာဒီအသည့်အမြင်မျိုးရအောင်ကျင့်နေရတာနော်ကိုဖြစ်စီကျင့်နေတချို့ယုံသဘောတရားတွေကြတော့ကိုကဘာဖြစ်တော့မြဲစီကျင့်နေခိုင်စီကျင့်နေတီးစီကျင့်နေရလားဘာတို့အသက်ရွယ်မကြီးပဲနဲ့ဒီတိုင်းလူပြိုပြီးတော့နေရင်ကောင်းပါပဲမအိုမင်းပဲနဲ့နေရလို့ရှိရင်ကောင်းပါပဲယောဂဝေဒနာတွေမဖြစ်ပဲနဲ့နေရရင်ကောင်းပါပဲယောဂီတွေမတောင်းတာဟုတ်လားဟမ်တောင်းတာတွေဖြစ်နိုင်လားခပါးတောင်းတာနေတော့ဒါဆိုမဖြစ်နိုင်တာကိုတောင်းတာသူ့အမှန်ကအဲ့လိုယုတ်သဘောတရားမျိုးဒီလောကမှာရှိလားမရှိဘူးလားရှိကောမရှိဘူးလေရကောမရဘူးလေကိုလိုချင်တဲ့ဝေဒနာကိုဖြစ်ချင်တဲ့ဝေဒနာတွေကြီးပဲအချိန်ကြီးဖြစ်ရမယ်ဆိုတာမျိုးကရှိလားကဲအထုတ်တိုင်းအထုတ်တိုင်းချမ်းသာနေရမယ်သက်သာနေရမယ်ပင်မမှုဆိုတာမရှိစရာဘူးလို့ယောဂီပုဂ္ဂိုလ်တွေမမျော်ဘူးလားတို့တော့ပြောတော့တမျိုးညော်တာပဲဒါလေကဲညော်နေသေးတယ်ဆိုတော့ရှိလို့လားမရှိလို့ဘာတွေညော်နေတော့ရှိတာညော်လားမရှိတာညော်ဖြစ်နိုင်တာညော်တာလားမဖြစ်နိုင်တာညော်တာကဲအဲ့ဒါမဟုတ်တာတွေသူတို့မျှော်ပြီးတော့တပြည့်တော်တို့တရားလည်းမရဘူးတရားလည်းမရအောင်နဲ့ကြီးနေသေးရပါ့။အမြင်မှန်လားအမြင်မှားလား။တခါလေးတန်းပြီးတော့သိထားမယ်မြင်သားမယ်နော်။မြင်းမြန်ခိုင်ခန့်တည်တတ်တဲ့ရုပ်မရှိဘူး။မရှိလို့မြတ်စွာဘုရားရှင်ကဘယ်လိုဟောတော့မရှိဘူးလို့ပဲဟောတယ်။မြင်းမြန်ခိုင်ခန့်တည်တတ်တဲ့ဝေဒနာမရှိဘူး။မရှိလို့ဘုရားဘယ်လိုဟောတော့မရှိဘူးလို့ပဲခေါ်တယ်မြဲမြံခိုင်ခန့်တည်တတ်တဲ့ပညာရှိလားမရှိတော့ဘယ်လိုခေါ်တော့ရှိကျင်လို့ရလားဖြစ်ကျင်လို့ရလားအဲအဲ့ဒါမရှိကျင်နဲ့မဖြစ်ကျင်နဲ့ရှိကိုမရှိဘူးတဲ့ဘယ်မှပညာမှမြဲတဲ့ခိုင်တဲ့တည်တတ်တယ်ဆိုတာလေမရှိဘလို့သင်္ခါရမျိုးမှမြဲမြံခိုင်ခန့်တည်တတ်တယ်ဆိုတာမရှိတဲ့အတွက်ကြောင့်မလို့ရှိအစဉ်အလားအစဉ်ဆက်ပညာရှိသူတော်ကောင်းတွေပေါ့အဆူဆူသောမြတ်စွာဘုရားရှင်တို့ကလည်းအဲ့ဒီသဘောတရားမျိုးမရှိဘူးလို့မရှိဘူးဟောတယ်မြတ်စွာဘုရားလည်းဘယ်လိုဟောတော့မရှိဘူးလို့ပဲဟောတယ်နင်းစရာလိုသေးလားကဲဝိညာဉ်နော်ယုတ်ဝေဒနာသင်္ခါရဝိညာဉ်မြဲမြံခိုင်ခန့်တည်တတ်တဲ့ဝိညာဉ်အတိစိတ်ဆိုတာမရှိဘူးမရှိဘူးနော်မရှိဘူးဆိုတာဘုန်းကြီးတို့ကဘယ်လိုမြင်ရမလဲရှိတယ်လို့မြင်ရမှာလားမရှိဘူးလို့မြင်ရမှာခန္ဓာ၅ပါးကိုမြဲတယ်လို့မြင်ရမှာလားမမြဲဘူးမြင်ရမှာဆင်းရဲတယ်လို့မြင်ရမှာလားချမ်းသာတယ်လို့မြင်ရမှာကိုယ်စိတ်တိုင်းကြဖြစ်မယ်လို့မြင်ရမှာလားမဖြစ်ဘူးလို့မြင်ရမှာကဲအဲ့လိုဆိုလို့ရှိရင်သဘောပေါက်ပြီပေါ့တော့တရားကျင့်နေတယ်တရားထုတ်နေတယ်ဆိုတာဒီအမြင်မှန်ရဖို့မြင်မှန်ရဖို့အသိမှန်ကိုသိသွားဖို့နားလည်သွားဖို့ဘုရားရှင်ကိုတော်မြတ်မိတ်ကြားတဲ့စကားဒီတုဒ္ဓမှာသိရှင်းတယ်ယဟန်တို့တဲ့လောကမှာပညာရှိတို့ကရှိတယ်လို့သတ်မှတ်ပညာသမုတ်အပ်ပြီးတော့ငါဘုရားရှင်ကလည်းပဲရှိတယ်လို့သတ်မှတ်ပညာသမုတ်တာသည်ဘလို့တရားမျိုးလေတော့ရှိတယ်ဆိုတော့ဘာဟုတ်ဘုရားရှင်ကရှိတယ်လို့ပြောတော့ရန်တို့တဲ့မမြဲသောဆင်းရဲသောဖောက်ပြန်ခြင်းသဘောရှိသောရုပ်မျိုးကိုလောကမှာရှိတယ်လို့ ปัญญาชีโรก็ตมุฏเด้เนาะมะเมยซินเยเดยุคเตยาโลกมาชีล่ะไม่ชีหูล่ะชีเด้ไอ้หลุชีดาโกปัญญาชินก็บาเปียวตองชีเด้โลเว้ยเปียวเด้แต่พ่อนี่โกมาชีเนดาโกหลั่นจิโกขันนาโกเมียะตีขันนาโกจี้มาชีเนเด้ชีเตยาโซราบาโดမမြဲခြင်းဆင်းရဲခြင်းအဆိုးမရဖောက်ပြန်ခြင်းကဲရုပ်တရားမှန်လို့ရှိရင်မမြဲဘူးဆင်းရဲမယ်ဖောက်ပြန်ရန်လို့မမြဲဆင်းရဲဖောက်ပြန်တဲ့ရုပ်တရားမျိုးကိုရှိတယ်လို့ရှိပညာရှင်ပညာရှင်တို့ကလည်းမိတ်ကြတယ်ခေါ်ဝပြညာသမုတ်အပ်ပါတယ်ငါပြာရှင်ကလည်းထုံဤတူစွာမမြဲခြင်းရဲ့ဖောက်ပြန်တဲ့ရုပ်တရားမျိုးရှိတယ်လို့ဟောကြားပါလေဆက်သွားပေါ့ဘုန်းကြီးတို့ဒါဆိုသဘောပေါက်ပြီတင်ညာအဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီတိုင်းပဲသွားမှာပေါ့ဝေဒနာဆိုလို့ရှိရင်လည်းမမြဲခြင်းရဲ့ဝေဒနာမရှိဘူးလားကဲအဲ့တော့ရှိနေတဲ့ဝေဒနာဖြစ်နေတဲ့ဝေဒနာဒီမြဲတဲ့ဝေဒနာလားမမြဲတဲ့ဝေဒနာသင်ရတဲ့ဝေဒနာလားချမ်းသာတဲ့ဝေဒနာကဲအဲ့ဒါရှိနေတယ်နော်မြဲတဲ့ဝေဒနာရှိလားချမ်းသာတဲ့ဝေဒနာရှိလားမရှိဘူးဘာရှိတော့သင်ရတဲ့ဝေဒနာရှိတယ်မမြဲတဲ့ဝေဒနာပဲရှိတယ်ကဲဝေဒနာကိုနားလည်ရမယ်ရှိမရှိနဲ့အဲ့လိုခွဲခြားပြီးတော့ကြည့်ဘာရှိတော့ဘာမရှိဘူးလဲပေါ့အဲ့တော့ကိုယ်ခန္ဓာမှာဘာရှိတော့ဘာမရှိဘူးလဲဆိုတာကိုခွန်ကြီးတို့ပြိဋ္ဌာန်ကတဲတဲကွဲကွဲတည်တည်ချာချာသိထားဖောက်ပြန်တဲ့ရုပ်ရှိတယ်မဖောက်ပြန်တဲ့ရုပ်ဆိုတာရှိလားမရှိဘူးမမြဲတဲ့ရုပ်ဆိုတာရှိတယ်မြဲတဲ့ရုပ်ဆိုတာရှိလားဆင်းရဲတဲ့ရုပ်ဆိုတာရှိလိမ့်မယ်မဆင်းရဲတဲ့ရုပ်ဆိုတာမရှိဘူးကဲအဲ့လိုဆိုလို့ရှိရင်ကိုကြည့်နေတဲ့ကိုရှုနေတဲ့ယုတ်တရားသည်ဆင်းရဲလားချမ်းသာလားမြဲလားမမြဲဘူးလားကဲယုတ်ကိုဘယ်လိုမြင်ရမှာတော့မမြဲဘူးဆင်းရဲတယ်ဖောက်ပြန်တတ်တယ်လို့ပဲမြင်ရမယ်ကဲအခုယုတ်ကိုကြည့်နေတယ်ပေါ့ခန္ဓာကိုယ်မှာဖြစ်ပေါ်ထင်ရှားတဲ့သဘောတရားမှန်သမျှဘာတရားတော့ကိုယ်ပေါ်မှာဖြစ်ပေါ်ထင်ရှားနေတာဘာတရားအဲ့ဒီယုတ်တရားဘယ်လိုယုတ်မျိုးကိုပဲကြည့်ကြည့်ပူတဲ့ယုတ်အေးတဲ့ယုတ်ညောင်းတဲ့ယုတ်ကြိုက်တဲ့ယုတ်နာတဲ့ယုတ်မခံတာတဲ့ယုတ်ခံတာတဲ့ယုတ်ဘယ်လိုယုတ်မျိုးကိုပဲကြည့်ကြည့်ဘုန်းကြီးတို့ပြိတ္တကြီးကြည့်မြင်လားမမြင်ဘူးလားဆင်းရဲလားချမ်းသာလားအဲ့လိုမြင်ရင်ရပြီနော်ဒီယုတ်ကိုကြည့်နေတာဒီဘာမြင်ဖို့လဲလို့တကယ်ပြန်တွက်ကြည့်ရင်မမြဲခြင်းသဘောဆင်းရဲခြင်းသဘောကြည့်တယ်လို့မြင်အောင်ကြည့်မြဲခြင်းသဘောချမ်းသာခြင်းသဘောမရှိဘူးလို့မြင်အောင်ကိုကြည့်ရတယ်ဝေဒနာကိုကြည့်တယ်ဝေဒနာကိုရှုတယ်ဆိုတာလည်းပဲဘာအတွက်တော့ဟာဒီဝေဒနာသည်မမြဲတဲ့ဝေဒနာပဲရှိမြဲတဲ့ဝေဒနာရှိလားဆင်းရဲတဲ့ဝေဒနာပဲရှိတယ်ချမ်းသာတဲ့ဝေဒနာရှိလားဒါကြောင့်ယောဂီတွေကတခါလေကြာရင်ဖျားနေညင်းညင်းလေးဟာဒီချိန်မှာအထုလို့ကောင်းလိုက်တာချမ်းသာလိုက်တာမပြောဘူးလားချမ်းသာတဲ့ဝေဒနာရှိလားမရှိဘူးဒါပေမဲ့ယောဂီကဘယ်လိုမြင်တော့ဒီချင်းကချမ်းသာတယ်ဒီချင်းကမချမ်းသာကဲချမ်းသာပါလေနေကောင်းတတ်တာပါလေလို့မြင်တဲ့ခါကျတော့ယောဂီတွေကဘာဖြစ်တော့စိတ်ထဲမှာဝမ်းသာအားရနဲ့ကျဉ်တတ်တယ်နော်ဒီယုတ်ဝေဒနာတွေကိုကြည့်လိုက်လို့ဆင်းရဲတယ်ဖောက်ပြန်နေတယ်လို့မခံပါဘူးလို့မြင်တဲ့ခါကျလို့ရှိရင်ယောဂီပုဂ္ဂိုလ်တွေစိတ်ထဲမှာဘယ်လိုဖြစ်တော့စိတ်ချမ်းသာလားစိတ်ဆင်းရဲလားဆိုပြောင်းပြန်ဖြစ်နေတာတရားရမယ်ဟာကြတော့စိတ်ဆင်းရဲတယ်တရားနဲ့ဝေးဖို့ကြတော့ဘာဖြစ်တော့မစိတ်ချမ်းသာဘူးဒီလိုရှုရတာကောင်းတယ်ဒီလိုနေရတာကောင်းတယ်ဒီလိုနေရတာသက်တာတယ်အဲ့လိုလေးသက်တာအောင်လုံအောင်မအဲ့လိုသက်တာအောင်နေအောင်မဆိုတော့မှန်လားလွဲနေလားဘလို့နေနေပါစေမှာ ဘလုံးနေနေဆင်းရဲမှာပဲဘလို့လုံးလုံးမြဲမှာလားမမြဲဘူးလားကဲဒီလိုသဘောလေးမြဲအောင်လုပ်အောင်မေးမြဲပြင်လိုက်တာရလားကဲဒီချိန်မှာတက်တာတွေနောက်တစ်ချိန်ကျရင်လည်းပဲအဲ့လိုတက်တာအောင်လုပ်အောင်မေးဟာဒီရက်ကရှုလို့ကောင်းတယ်နောက်ရက်တွေလည်းပဲအဲ့လိုမျိုးဖြစ်အောင်လုပ်အောင်မေးဆိုလို့ရလားကဲမရတာကိုရအောင်လုပ်နေရင်ပြင်ပန်းတယ်နော်မရတာတော့ရအောင်လုပ်နေရင်ပြင်ပန်းတယ်အခုရအောင်လုပ်ဖို့မဟုတ်ဘူးဘုန်းကြီးတို့လုပ်ရမှာကအမှန်မြင်ဖို့ဗာမြင်ဖို့ရှိတာကိုရှိတယ်လို့ကိုမြင်ရမယ်မရှိတာကိုမရှိဘူးလို့မြင်ရပညာသင်္ခါရဝိညာဉ်လေဒီတိုင်းပဲသွားရှိတဲ့ပညာကဘယ်ပညာတော့မမြဲဆင်းရဲတဲ့ပညာသည်ရှိတယ်မရှိတာကမြဲပြီးတော့ချမ်းသာတဲ့ပညာမရှိဘူးသင်္ခါရလည်းဘယ်လိုဖြစ်ရမလဲမမြဲဆင်းရဲတဲ့သင်္ခါရပဲရှိတယ်မြဲချမ်းသာတဲ့သင်္ခါရဆိုတာမရှိဘူးဝိညာဉ်ကိုလည်းပဲသဘောပေါက်လိုက်တော့စိတ်ဝိညာဉ်တွေလည်းပဲမမြဲခြင်းသင်ရဲ့ခြင်းဆိုတဲ့စိတ်ဝိညာဉ်ပဲရှိတယ်မြဲတယ်ချမ်းသာတယ်ဆိုတဲ့စိတ်ဝိညာဉ်ဆိုတာမရှိဘူးယဟန်တို့တဲ့ဒီလောကမှာပျက်စီးတတ်သောတရားဆိုတာရှိပါလေကဲလောကမှာဘာတရားရှိလောကဆိုတဲ့သဘောကပျက်စီးတတ်တဲ့သဘောတရားကိုလောကလို့ခေါ်တာပဲလောသတိပလုသတိတိလောကောပေါ့ဘာလို့လောကလို့ခေါ်တော့ပျက်စီးတတ်လို့လောကဘာလို့လောကခေါ်နော်တတ္တလောကရောမပျက်စီးဘူးလားတတ္တဝါတွေလည်းပဲပျက်စီးရဲ့ဩကာသလောကရောမပျက်စီးဘူးလားသင်္ခါရလောကရောမပျက်စီးဘူးလားလောက3ပါးဘေလောကကိုပဲကြည့်လိုက်ကြည့်လိုက်ပေါ့လူတ ত্ত্ব ဝါးတွေလူနတ်မြတ်မာတ ত্ত্ব ဝါးတွေဆိုတဲ့တတ္တလောကလည်းပျက်စီးတယ်လူနတ်မြတ်မာတ ত্ত্ব ဝါးတို့ရဲ့နေရာဘုံဘိမှန်ဘုံဌာနဘုံဘဝတွေဆိုတာလည်းပဲပျက်စီးတယ်လူတွေနတ်တွေမြတ်မာတွေဖွဲ့စည်းထားတဲ့လူနတ်မြတ်မာတွေလို့ပြောနေကြတဲ့သင်္ခါရယုံနံတရားတွေလည်းဘာဖြစ်တော့ပျက်စီးတယ်ရန်တို့တဲ့လောကမှာပျက်စီးတတ်သောသဘောတရားခု၏ရှိတယ်ထို့တရားကိုငါဖျားသည်ကိုယ်တိုင်သိတယ်ဖျားရှိကိုယ်တော်မြတ်ကြီးပျက်စီးတတ်တဲ့သဘောတရားကိုကိုယ်တိုင်သိတယ်ပျက်စီးတတ်တဲ့သဘောတရားဘလို့သိသွားကိုယ်တိုင်သိတယ်ဆိုတဲ့စကားလေးနဲ့တယ်နော်ကတဆင်းစကားတဆင်းနားနဲ့သူများပြောလို့သိတာဟုတ်ရဲ့လားရမ်းသားပြီးတော့ပြောတာမျိုးဟုတ်ရဲ့လားဘုရားရှင်ကိုယ်တိုင်သိတဲ့အသိဒီဘာရှိတော့လောကမှာပျက်စီးတတ်တဲ့သဘောတရားဆိုတာရှိတယ်လို့သိတယ်ကိုယ်တိုင်သိတဲ့ထိုးထွင်း၍သိတယ်တဲ့ဘယ်လိုသိတော့ထိုးထွင်း၍သိတယ်ဆိုတာအသေးစိတ်နှိုက်နှိုက်ချွတ်ချွတ်ကိုသိတယ်လို့ပြောလိုက်တာနော်ထိုးထွင်းဆိုတာဘဘက်တစ်ဘက်ထုတ်ချင်းပေါက်သွားအောင်ပေါ့ကြားထဲမှာဘာမှအကြမ်းလက်ဆိုတာမရှိအောင်မသိဘူးဆိုတာမရှိကိုမရှိအောင်ကိုတည်တည်ချာချာနှက်နှက်ဆက်ဆက်ကိုသိဘာလို့သိတော့လောကမှာပျက်စီးတတ်တဲ့သဘောရှိတယ်လို့ကိုယ်တိုင်လည်းသိတယ်ထိုးထွင်းပြီးတော့သိကိုယ်တိုင်သိပြီးလျင်နဲ့ထိုးထွင်းသိပြီးလျင်နဲ့ထိုးတရားကိုပြောဟောပါလေကဲအဲ့တော့ဘုရားဟောတဲ့တရားမြတ်စွာဘုရားရှင်ဟောကြားတဲ့တရားသည်ကိုယ်တိုင်သိတဲ့တရားကိုယ်တိုင်ထိုးထွင်းသိပြီးတော့မှဟောကြားတဲ့တရားဟုတ်ပြီလားကမြတ်စွာဘုရားကိုယ်တိုင်ဟောတယ်ဆိုတာဒီကိုယ်တိုင်သိပြီးမှဟောတယ်တည်တည်ချာချာနှက်နှက်ဆက်ဆက်ကြွညံကျင်ကျင်ပြီးပြင်းပြင်းသိပြီးတော့မှဟောတယ်က ။လွှဲเสียရှိသေးလား။ချိုးเสียရှိသေးလား။တော့ဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့တရားတော်မှာပြန်ဟောကြားတဲ့နေရာမှာသူကသဘောမပေါက်တဲ့အခါအယူဝါဒတွေလွဲသွားတာချော်သွားတာတိမ်ဆောင်းသွားတာတွေရှိတတ်တယ်ပေါ့။အဲသဗ္ဗေပရိယတိမနှံဆက်လို့ဖြစ်စီပေါ့အကျင့်တရားလက်တွေမကျင့်လို့ဖြစ်စီပေါ့တခါတလေကြလို့ရှိရင်ဘုရားခေါ်တဲ့တရားနားမလဲဘူး။ကဲနားမလဲတဲ့ခါမှာကိုနားလေသလိုကိုသဘောပေါက်သလိုဟောချလိုက်တဲ့အခါကျတော့နော်ဘုရားခေါ်တဲ့တရားနဲ့ဆန့်ကျင်တယ်။ဘုရားခေါ်တဲ့တရားနဲ့လွေးချော်သွားတယ်။အဲ့လိုအယူဝါဒမျိုးကိုဘုရင်တို့ပါခေါ်လဲဆိုလို့ရှိရင်အဓမ္မဝါဒပါဝါဒကဖျားခေါ်တဲ့တရားပါဝါဒဓမ္မပေါ့မြတ်စွာဘုရားခေါ်တာဒီဓမ္မကိုယ်တိုင်သိတဲ့ဓမ္မကိုယ်တိုင်မြင်တဲ့ဓမ္မကိုယ်တိုင်ထိုးထွင်းပြီးတော့မှသိမြင်တဲ့ဓမ္မကိုမြတ်စွာဘုရားကခေါ်တယ်။ကဲအဲ့ဒါကိုဘုန်းကြီးတို့ကကိုယ်ထင်မြင်ကိုယ်ယူဆနဲ့ကိုယ်ယူကျင်ရယူပြောကျင်ရပြောခေါ်ကျင်ရခေါ်ဆိုလို့ရှိရင်ဓမ္မဖြစ်မလားအဓမ္မဖြစ်ဘုရားဟောနေမကိုက်ညီရင်ဓမ္မဖြစ်မလားအတ္တမဖြစ်ဟေးအဲ့ဒါဆိုလို့ရှိရင်ငင်းခုံရပြီနော်ဓမ္မကဘတော်မှမလွဲချော်အတ္တမကဘတော်မှမမှန်ကဲအမှန်တရားနဲ့မမှန်တရားပေါ့ဓမ္မနဲ့အတ္တမဟိုက်လောကမှာဓမ္မနဲ့အတ္တမနှစ်မျိုးမရှိဘူးလားကဲဘယ်နေရာမှာမရှိအမှန်နဲ့အမှားရှိနေတာပဲနော်အကောင်းတဲ့အစိုးကြည့်နေတာအဲ့တော့ဘုရားရှင်ကဘာပြောလို့ငါဟောတဲ့တရားကကိုယ်တိုင်သိမြင်တဲ့တရားပါတဲ့ကိုယ်တိုင်ထိုးထွင်းပြီးတော့သိမြင်ပြီးတော့မှငါဘုရားရှင်ကိုတော်မြတ်ကြီးသည်ပြောဟောပါလေပြည့်ညတ်ပါလေထားရှိပါလေဘုရားပြည့်ညတ်တဲ့တရားမှန်လည်းလေကိုယ်တိုင်သိပြီးတော့မြင်ပြီးတော့မှပြည့်ညတ်တယ်ကိုယ်တိုင်သိပြီးမြင်ပြီးတော့မှရှင်းပြတယ်ဖွင့်ဆိုတဲ့ရှင်းလင်းနေပေါ့ကငါဘုရားရှင်ကိုယ်တော်တိုင်သိမြင်တဲ့တရားဓမ္မကိုပဲငါဘုရားရှင်ကိုယ်တော်မြတ်ကြီးကပေါ်လွင်အောင်ပြုပါလေတဲ့ကဘုရားတခါလေကြားလို့ရှိရင်ဗုဒ္ဓဝါဒကိုဘုန်းကြီးတို့သေသေးချာချာပြီးပြင်းပြင်းနားလည်သွားအောင်တော့ပေါ်လွင်အောင်ထင်ရှားအောင်ဟောရတာဒီမရှိဘူးလားကပေါ်လွင်ထင်ရှားအောင်ဟောရတယ်ဆိုတာဒီမသိဘဲနဲ့ဟောလို့ရထိုးတွင်းမမြင်ဘဲနဲ့ဟောလို့ရနပေါ်လျံပြပါတဲ့ယဟန်တို့တဲ့မြတ်စွာဘုရားသည်ကိုယ်တိုင်သိထိုးတွင်သိပြီးလျင်ပြောအပ်ဟောအပ်ကိညာအပ်တိထာအပ်ဖွင့်ပြအပ်ဝေဖန်အပ်ပေါ်လွင်အောင်ပြုအပ်သောလောကမှာပျက်စီးတတ်တဲ့တရားဆိုတာဘယ်ဟာပါလဲတဲ့မင်းကထုတ်လိုက်မြတ်စွာဘုရားဟောတယ်နော်လောကမှာဘာသဘောတရားရှိတော့ပျက်စီးတတ်တဲ့သဘောတရားရှိတယ်ကစီတတ်တဲ့သဘောတရားဆိုတာဘာလဲဘယ်ဟာကိုပြောသလဲပေါ့ကစီတတ်တဲ့သဘောတရားပါလို့မြတ်စွာဘုရားရှင်သတ်မှတ်လိုက်တာဒီကိုယ်တိုင်သိပြီးတော့မြင်ပြီးတော့မှသတ်မှတ်တာကစီတတ်တဲ့သဘောတရားပါလို့ပြင်ညာလိုက်တာဒီကိုယ်တိုင်သိမြင်ပြီးတော့မှပြင်ညာလိုက်တာနော်နားလေပြီးတော့မှကြွညံကျင်ကျင်စစ်စစ်ဆဆကိုသိမြင်ပြီးတော့မှပြင်းရလိုက်တာတဲ့လောကမှာဘယ်သဘောတရားရှိတော့ပျက်စီးတတ်တဲ့သဘောတရားရှိတယ်ဟုတ်ပြီလားပျက်စီးတတ်တဲ့သဘောတရားဆိုတာဘယ်တရားပါလဲဆိုတော့ရုပ်တရားသည်ပျက်စီးတတ်တဲ့သဘောတရားပါတဲ့ပျက်စီးတတ်တဲ့သဘောတရားသည်ဘာတရားကမပျက်စီးဘူးလားပျက်စီးတယ်ရုပ်တရားမှန်ရင်ဘုန်းကြီးတို့ပြိဿရေမပြည့်မစည်းတည်လို့ရလားကဲဘသူရုပ်ပဲဖြစ်ဖြစ်တော့ကိုယ်ရုပ်သူများရုပ်အစ္ဆတရုပ်ဗဟိတရုပ်အတွင်းမှရှိတဲ့ရုပ်အပြင်မှရှိတဲ့ရုပ်ရုပ်တရားမှန်သမျှသည်ဘာဖြစ်မှာကဲပစ္စည်းတတ်တဲ့သဘောတရားပါလို့သိမြင်ဖို့အတွက်ကိုမြတ်စွာဘုရားရှင်ကိုယ်တိုင်မကျင့်ရဘူးလားကိုယ်တိုင်မြင်ခဲ့သိခဲ့နားလည်ခဲ့မြင်တဲ့အတိုင်းသိတဲ့အတိုင်းနားလည်တဲ့အတိုင်းကိုလည်းပဲတတ်တတ်မှတ်မှတ်သေးသေးချာချာတိတိကျကျကိုခေါ်တယ်ယုတ်တရားသည်ဘာသဘောရှိ ပျက်စီးတတ်တဲ့သဘောတရားရှိတယ်။အဲအသေးသာမှတ်ထားတဲ့ယုတ်တရားတွေဘာသဘောရှိ။နော်။ဒီတိုင်းပဲသွားဖို့ခန္ဓာ၅ပါးခန္ဓာဘက်ကတန်ရုပ်ဆိုတော့ဘုန်းကြီးတို့တကြောင်သိလိုက်လို့ရှိရင်ကျန်တဲ့၅မျိုးကတွဲသိရမယ်။ဝေဒနာရောဘာသဘောရှိ။ကမပြတ်မစည်းတည်ခြင်းတို့ရလား။မပြတ်မစည်းတည်တဲ့ဝေဒနာဆိုတာလောကမှာရှိတာ။နော်လောကမှာရှိနေတဲ့ရုပ်မှန်သမျှသည်ဘာဖြစ်မလို့လောကမှာရှိနေတဲ့ဝေဒနာမှန်သမျှသည်လောကမှာရှိတဲ့သိညာမှန်သမျှသည်သင်္ခါရမှန်သမျှဝိညာဉ်မှန်သမျှသည်လေပျက်စီးတတ်တဲ့သဘောတရားရှိတယ်လို့မြတ်စွာဘုရားရှင်ကိုယ်တိုင်ဟောတယ်တဲ့ကိုယ်တိုင်သတ်မှတ်တယ်ကြည့်မြတ်တယ်ကဲအဲ့ဒီလိုဟောပြတော်လည်းပဲမသိတဲ့သူတွေမမြင်တဲ့သူတွေအများကြီးပဲပေါ့ဘုရားခေါ်တဲ့တရားမှန်တယ်များဘုန်းကြီးတို့ပြိသက်ကြီးလူတိုင်းလူတိုင်းသိလားဘုရားခေါ်ပြတဲ့တရားလူတိုင်းလူတိုင်းမြင်လားကဲမမြင်တဲ့သူတွေမသိတဲ့သူတွေကဘာပြောမလဲအငင်းခုံလုံးပါပဲနော်ပျက်စီးတတ်တဲ့သဘောတရားကိုမသိမမြင်တဲ့လူမိုက်တွေကဘာလုံးမလဲမြင်မှာပေါ့ပျက်စီးတတ်တာကိုမပျက်စီးပါဘူးလို့သူတို့အကြောင်းမျိုးမျိုးပြပြီးတော့မြင်လိုက်ကမြင်နေဆိုရင်မြင်လို့လားမမြင်လို့သိလို့လားမသိလို့နားလေလို့လားမလေလို့ကဲဉာဏ်မျက်စီရှိလို့လားမရှိလို့ဒါပဲတော့သွားမမြင်တဲ့လောကမှာဘာသဘောရှိလို့လောကမှာရှိတဲ့ယုတ်တရားမှန်သမျှသည်ပျက်စီးတတ်တဲ့သဘောတရားရှိပါတယ်လို့တစုံတယောက်ကပြောလိုက်ရင်ဘုန်းကြီးတို့ပြိဿကငြင်းဖို့မကြိုးစားနဲ့ငြင်းလို့ရမှာကဲလောကမှာဝေဒနာတရားမှန်သမျှသည်ပျက်စီးတတ်တဲ့သဘောတရားရှိပါတယ်ဝေဒနာဆိုတာပျက်စီးတတ်တဲ့သဘောတရားပါပဲလို့ပြောရင်ငြင်းလို့ရမှာကဲတော့ငြင်းဘာဖြစ်မလို့ကွလူမိုက်ဖြစ်သွားမှာပေါ့ဟုတ်ပြီလားမြတ်စွာဘုရားရှင်ကလည်းပြောတော့ပျက်စီးတတ်တဲ့သဘောတရားခန္ဓာ၅ပါးပဲထားလိုက်ပါတော့ခန္ဓာ၅ပါးသည်ပျက်စီးတတ်တဲ့သဘောရှိတယ်ရုပ်ဝေဒနာသိညာသင်္ခါရဝိညာဉ်နော်ရုပ်ဆိုတာဖောက်ပြန်တဲ့သဘောဝေဒနာဆိုတာခံစားတဲ့သဘောသိညာဆိုတာမှတ်သားတဲ့သဘောသင်္ခါရဆိုတာပြုပြင်ဒီမှန်တဲ့သဘောဝိညာဉ်ဆိုတာခဲအဲ့ဒီသဘောတရားတွေဒီမပြတ်မစည်းဒီမှာလားပျက်စီးမှာဘုရားခေါ်တော့မပျက်စီးဘူးလို့ဟောလားပျက်စီးတယ်လို့ဟောလားခဲမပျက်စီးဘူးလို့ပြောတဲ့သူတွေဟောတဲ့သူတွေရောလောကမှာမရှိဘူးလားခဲအဲ့ဒီလူတွေနဲ့အငင်းကုန်ဖြစ်ပြီပေါ့ဟုတ်ပြီနော်အဲ့ဒီလူတွေနဲ့အငင်းကုန်နေဖြစ်ရပြီရသဗျာကကိုယ်တိုင်သိမြင်လို့ထိုးတွင်းပြီးတော့သိမြင်လို့သိသိချာချာပိုင်ပိုင်ချာချာကိုသိမြင်လို့ဟောတယ်။ဒါပေမဲ့ဘလောက်ဟောဟောဘလောက်ပြောပြောဘလို့ပဲရှင်းပြရှင်းပြမသိကြတဲ့သူတွေနားမလည်ကြတဲ့သူတွေသဘောမပေါက်တဲ့သူတွေမရှိနိုင်ဘူးလား။ကဲအဲ့ဒါကြတော့ဘုရားရှင်ကတတ်နိုင်မှဘုရားတော့မတတ်နိုင်ဘူး။ငါဘုရားရှင်ကခေါ်တဲ့ဘာများတတ်နိုင်ပါလေကတိတလောက်မြင်တလောက်အလုံးစုံကိုဘုရားရှင်ကိုယ်တော်မြတ်ကြီးရှင်းပြတယ်ဟောပြတယ်ဖွင့်ပြတယ်ဝေဖန်ပြတယ်ထင်ရှားပေါ်လွင်အောင်ဟောပြောပြဟောသွားတာမှတရက်တလေဟောတာမဟုတ်ဘူးတစ်နှစ်တလေဟောတာမဟုတ်ဘူးဘလောက်ဟောသွားတော့45နှစ်45ဝါခေါ်သွားတဲ့အဆုံးအမတရားဓမ္မတွေဒီနည်းနည်းတော့မဟုတ်ဘူးပိဋကတ်၃ပုံနိကေ၅ရပ်ဟုတ်ပြီလားခဲအဲ့လောက်ဟောပြောဆုံးမတော်လဲပဲမသိတဲ့သူမမြင်တဲ့သူတွေကိုငါဘုရားရှင်ကိုယ်တော်မြတ်ကြီးဘာတတ်နိုင်ပါလဲတဲ့ဟုတ်ပြီလားတတ်နိုင်ပါခဲအဆုံးကိုဟောတာပဲနော်ဝိနည်းသတ္တဝါတွေကျုပ်ဖို့လွတ်ဖို့အတွက်ကိုမြတ်စွာဘုရားအဆုံးကိုမဟောဘူးလားတကယ်လေကြလို့ရှိရင်ကျွမ်းမဲ့သူလုံးမဲ့သူသိမြင်မဲ့သူတယောက်တည်းရှိတာတော့မှယူဇနာပေါင်းများစွာမိုင်းရာခြီသွားပြီးတော့ခြီချင်းလျှောက်သွားပြီးတော့တောင်ဖះမဟုတ်ဘူးလား
အပရိသတ်2ယောက်သေးရှိလေပဲဖရာမဟုတ်လားပထမဆုံးဖရာဖြစ်တဲ့အချိန်ခွင်တို့တရားဦးဓမ္မစကြာဟောတဲ့အချိန်ခါမှာဘုသူ့ဟောရတော့ပိစာဝက်ကြီး5ဦးပိစာဝက်ကြီး5ဦးဆိုတာမြတ်စွာဘုရားကိုအထင်လွဲပြီးတော့ထွက်သွားတဲ့သူတွေနော်ချိုးချိုးချမ်းချမ်းပင်ပန်းခံကျင့်နေတဲ့ချိန်တုန်းကကြီးညိုတဲ့တပ်ပရမြှအောင်မေဇီမပရိပရာဖြစ်အောင်ကျင့်နေချိန်ကြတော့ထင်မြင်လွဲတယ်ဒီပုံစံနဲ့ဘလို့လို့တရားရမလဲဆိုပြီးတော့မယုံကြည်တော့လို့စွန့်ခွာတဲ့သူတွေကသူတို့ရှိတဲ့နေရာကိုဘုရားကလိုက်သွားတယ်ခလန္နာမြင်တဲ့အချိန်ခါမှာဟာလာပြီးကောရမတိတ္တသကောရမတော့လာပြီးဘယ်သူမှမခေါ်ကြနဲ့စကားမပြောကြနဲ့ဆိုပြီးတော့တိုင်ပင်ထားနော်ကတရားဟောဖို့လာတဲ့သူဘုရားရှင်ကသူတို့အကျိုးအတွက်လာတာတော့မှထင်မြင်လွဲပြီးတော့မခေါ်မပြောတော့မှလုပ်ဖို့မစင်းသာဘူးလားကဲအဲ့လူတွေကိုလည်းပဲမြတ်စွာဘုရားမဟောအောင်လားဟုတ်ရပါပဲနော်တခါတည်းကြလို့ရှိရင်ဘုန်းကြီးတို့ပြိဿကြီးအမတန်ဆိုးသွမ်းတောင်းကျမ်းတဲ့သူတွေလူဆိုးလူမိုက်တွေလည်းမကြုံရဘူးလားကြုံရတာပဲအင်္ဂုလိမာလာတို့လိုပေါ့နော်ဒုက္ခပြီးမဲ့သူတွေအသက်ရန်ရှာမဲ့သူတွေနဲ့လည်းမတွေ့ဘူးလားတွေ့ကြုံတဲ့အချိန်ကမှလည်းမြတ်စွာဘုရားတရားဟောတယ်ဟောပြီးတယ်ပြောပြီးတယ်ဟောပြီးပြောပြီးဆုံးမပြီးလို့မရတာတော့ငါဘုရားရှင်မတတ်နိုင်ဘူးတဲ့ကတတ်နိုင်မလားဖခင်တော်မှာမတတ်နိုင်ပါဘူးဆိုတော့ဘုန်းကြီးတော်ကတတ်နိုင်မလားတတ်နိုင်ကိုယ်တိုင်နဲ့ကိုယ်ကံပဲနော်ဆွမ်းကိုဟောပေးတာပဲဘုန်းကြီးတို့လည်းသိသလောက်နားလေသလောက်ကျိုးစားပြီးတော့ဟောပေးတာပဲဒါမှနားမလေသေးဘူးမရသေးဘူးမသိသေးဘူးဆိုရင်တော့ဘယ်လိုလုပ်ပေးရမှန်းတော့မသိတော့ဟုတ်လားကဲယောဂီတွေတရားရအောင်ဘုန်းကြီးကမျိုးမျိုးစဉ်းစားတယ်သူတို့တရားရအောင်ရင်ကောင်းမယ်တရားရပါကြလို့ရှိရင်တော့ကောင်းပါပဲဆိုပြီးတော့ဘလို့တင်တရားရမလဲဘလို့စီကံထားရင်တရားရမလဲပေါ့အမျိုးမျိုးစဉ်းစားပြီးတော့ရအောင်ကြိုးစားပြီးဒါတော့မှမရဘူးဆိုရင်တော့ဘုန်းကြီးတို့တတ်နိုင်မှတတ်နိုင်တော့ယောဂီတွေကတတ်နိုင်လားတတ်နိုင်တော့တတိတော်လည်းမတတ်နိုင်တော့ဘူးပြီးတော့တော့လေအစွမ်းကိုကြိုးစားတာပဲဖြစ်ရဟုတ်လားကြိုးစားဘူးလားအစွမ်းမကုန်သေးဘူးလားကျန်သေးရဲ့အဲ့ဒါထပ်လုပ်အောင်ပေါ့နော်စွမ်းကိုကြိုးစားပြီးပြီဆိုရင်တော့ဘုန်းကြီးလည်းမတတ်နိုင်တော့မကုံသေးဘူးဆိုရင်တော့ကုံအောင်လုပ်အောင်အဲ့ဒါစွမ်းရှိသေးလို့ရှိရင်ကုံအောင်ကြိုးစားနားလေသိမြင်ရမယ်သဘောတရားတွေအခုချင်းပြတယ်ရှိတယ်ဆိုတဲ့တရားနဲ့မရှိဘူးဆိုတဲ့တရားဘာရှိတော့ဘာရှိတော့မမြဲခြင်းရဲ့ခန္ဓာ၅ပါးဆိုတာရှိတယ်ချမ်းသာတည်မြဲတဲ့ခန္ဓာ၅ပါးဆိုတာမရှိဘူးလောကမှာမပြတ်မစည်းတည်တဲ့ခန္ဓာ၅ပါးဆိုတာမရှိဘူးဒါလေးပဲတရားမြင်နေဆိုတာဘုန်းကြီးတို့သိအများကြီးလို့မထင်နဲ့ကိုယ်စိတ်ထဲမှာကိုယ်တိုင်သိမြင်ပြီးတော့အမြင်ရှင်းသွားရမယ်နော်ဟဲ့လောကမှာမပြတ်မစည်းတည်တဲ့ရုပ်ဆိုတာမရှိဘူးမပြတ်မစည်းတည်တဲ့ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတာမရှိဘူးအာလုံးလောကမှာရှိတဲ့ညတရားမှန်တဲ့ညဒီဖြစ်မှာတော့ပျက်စီးမှာပဲပျက်စီးတဲ့သဘောတရားပဲရှိတယ်ယဟန်တို့တဲ့เนาะကြာမျိုးဖြစ်စေတဲ့ကြာပရုံမှာဖြစ်စေတဲ့ကြာပုံရိပ်ဖြစ်စေတဲ့ရေမှာပောက်ပါတယ်ရေမှာကြီးပွားပါတယ်ရေမှာထိုးတက်လာပြီးတော့တီးပါတယ်ဒါပေမဲ့ထိုကြသည်ရေနဲ့မလိမ့်ကြပါဘူး။ဘုန်းကြီးတို့ဗမာစကားရှိတဲ့ပိန်ကြဘက်တွင်ရေမတင်ဘူး။နော်ကြပေါ်မှာရေတင်ရတာ။ဒါပေမဲ့အဲ့ဒီကြသည်ဘယ်တဲ့အတက်လား။ဗမာတည်နေတော့ရေမှာပဲတည်တယ်ရေမှာပဲရှိတယ်ဗမာပေါက်တော့ရေမှာပဲပေါက်တယ်ကျမ်းတို့လည်းအဲ့ဒီလိုပဲတဲ့ငါဘုရားရှင်ကိုရောမြတ်ကြီးသည်လောကမှာဖြစ်တော်မူတဲ့လောကမှာကြီးပွားပါတယ်လောကကိုလွှမ်းမိုးပြီးတော့နေတယ်ဒါပေမဲ့လောကနဲ့မလိမ့်ကြပါဘူးကဘုရားနဲ့ဘုန်းကြီးတို့ပြိဿကြီးလောကနဲ့ဆိုတာဆက်ဆံမှုထိဆက်မှုရှိအောင်မလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်လောကလူတွေနဲ့အယူဝါဒချင်းတူစရာရှိလား ဖျားဆိုတာလည်းပဲဒီလောကလူသားကဖျားဖြစ်သွားတာပဲဖျားဖြစ်အောင်ကြည့်ပြီးတော့ဖျားဖြစ်သွားတယ်ဒါပေမဲ့လို့ကြာပင်ဒီကြာရွက်ဒီရေမတင်သလိုပဲတဲ့လောကမှာရှိတဲ့သူတွေနဲ့မြတ်စွာဘုရားနေရတော့ဖြစ်အမြင်တစ်ထပ်သေးဖြစ်နိုင်မှာအမြင်တစ်ထပ်သေးမဖြစ်နိုင်ဘူးဒါပေမဲ့ဘုသူအမြင်ကမှန်တယ်လို့ပြောဘာလို့မှန်တယ်လို့ပြောမလို့ရှေးပညာရှိတွေကရှိတယ်လို့ပြောတာကိုပဲဘုရားကဟောပြောတယ်မရှိဘူးလို့ပြောတာကိုမြတ်စွာဘုရားကလည်းမရှိဘူးလို့ပြောတယ်ရှေးပညာရှိများနဲ့မြတ်စွာဘုရားရှင်တဲ့သည်အယူဝါဒတူမျှပါတယ်တထက်သေးပါပဲဆိုတော့ဒီယူတ္တဝါဒကိုလက်မခံနိုင်တဲ့သူမကြည်ညိုနိုင်တဲ့သူမယုံကြည်နိုင်တဲ့သူသည်ကဲလူမိုက်လို့ပြောလို့မရဘူးလားလောကမှာဘုန်းကြီးတို့ပြိဿကြီးအဲ့လိုလူမညွှန်းလေမရှိဘူးလားရှိမှာပဲမပြည့်စည်တဲ့တရားရှိတယ်လို့ယူခြင်းယူမှာပဲငဲတဲ့တရားရှိတယ်လို့ထင်ခြင်းထင်နေဦးမှာပဲခိုင်ခန့်တဲ့တရားခန္ဓာ၅ပါးရှိတယ်လို့မှတ်ယူတဲ့သူတွေလည်းမှတ်ယူဦးမှာပဲဒါပေမဲ့လို့သူ့လမ်းကြောင်းနဲ့သူတလန်းစီသွားလိမ့်မယ်တဲ့အဲ့လူတွေနဲ့မြတ်စွာဘုရားရှင်နဲ့ဘုန်းကြီးတို့ပြိဿကြီးဆက်ဆက်လို့ရမလားဆက်ဆက်လို့မရဘူးတီးကြဖြစ်နေလိမ့်မယ်ကွဲပြားသွားလိမ့်မယ်လို့ဆိုလိုတဲ့ပုပ္ပတ်သုတ်တံပေါ့နော်ညစွာဘုရားရဲ့အယူဝါဒလောကနဲ့ငါဘုရားရှင်ဘယ်တော့မှမငင်းခုန်ပါဘူးတဲ့လောကကသာငါဘုရားရှင်ကိုငင်းခုန်တာပါလို့အစဖြီးပြီးတော့ဘုရားရှင်ဟောကြားဆုံးပါတယ်ဆုံးမတရားဓမ္မလေးလာသိရှိပြီးတော့မှန်တရားတွေကိုလိုက်နာကျင့်သုံးအာထုတ်ကျင့်ကြံနိုင်ကြပါစေကျင့်ကြံပွားများအတုံနိုင်ရသဖြင့်လည်းပဲဒုက္ခခတ်သိမ်းချုပ်ငြိမ်းရမှညနေပံကိုလင်းမြန်ထုတ်ချောက်ရရောက်နိုင်ကြပါစေလို့ဆုတောင်းပြီးတော့တရားနိဂုံးချုပ်ခါရေစက်သွန်းချညတန်းပြီးဝေကြရအောင်